Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်အောက်တိုဘာလ21ရက်တောက်ကြနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ဗျာတောတာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနန်းလာတို့တင်ပြသွားမှာပါ။အမေရိကန်သမ္မတရွေးကောက်ပွဲဟာသူ့အပေါ်မျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲဖြစ်တယ်လို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကနောက်မဆုတ်တမ်းပြောဆိုနေတာဟာခပ်ပေါ်ရည်စရာကိစ္စတစ်ခုမဟုတ်ဘူးလို့ American သမ္မတ Barack Obama ကပြောပါရယ်။တောင်ကိုရီးယားနိုင်ငံမှာ American ရဲ့ဒုံးလန်းနဲ့ကာကွယ်ရေးစနစ်တပ်ဆင်မှုစီစဉ်ထားတာကိုတောင်ကိုရီးယားလူမှုအသံဝိုင်းကကန့်ကွက်ဆန္ဒပြပါရယ်။နေမြေပိုင်ဆိုင်မှုအငြင်းပွားနေတဲ့တောင်တူပင်လယ်ရင်းနဲ့ပတ်သက်လို့တရုတ်နဲ့မဟာမိတ်ဖွဲ့ဖို့ဖိလစ်ပိုင်သမ္မတရဲ့ပြောဆိုချက်အပေါ်သူ့နိုင်ငံသားတွေစိုးရိမ်နေကြပါရယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြသွားဖို့ရှိပါရယ်မခွန်ညို
။ကောင်းပါပြီရှင်အခုညနေခင်းထုတ်လွှင့်ပေးမဲ့သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်တွင်လုံခြုံရေးချအရကန့်သတ်မှုတွေကြောင့်လူသားချင်းစာနာမှုအကူအညီတွေမပေးနိုင်တဲ့အခြေအနေကိုအဆုံးသတ်ဖို့လူအခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့ကတောင်းဆိုလိုက်ပါတယ်
We're very, very concerned about this happening and we're calling on the authorities to cease those blockages and...
HRW အဖွဲ့အာရှရာဒုတိယညွှန်ကြားရေးမှူးဖြစ်ပါတယ်နိုင်ငံတကာသတင်းတွေအပြီးနားဆင်ရပါမယ်ရှင်ဖက်ဒရယ်နိုင်ငံတစ်ခုရဲ့အခြေခံမူတွေကြောင့်ဆွေးနွေးပွဲတွေလုပ်ပေးနေတဲ့အမေရိကန်lesson တန်မြို့ဒေါ်ဝင်ဟောင်းနဲ့ဘူယိုရဲ့တီးဆန်တွေ့ဆုံမေးမြန်းခန်းနဲ့အတူကရင်ပြည်နယ်အတွင်းအလှမ်းဝေးတဲ့ကြေးရွာတွေမှာဂျပန်အုတ်နောက်အမေရောင်ယောဂကူးစက်နေတဲ့အခြေအနေကိုလည်းနားဆင်ကြားရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရနိုင်တို့ကြေညာပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ၈ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲဟာသူ့အပေါ်မျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲဖြစ်တယ်လို့ Republican သမ္မတလောင်း Donald Trump ကနောက်မဆုတ်တမ်းပြောဆိုနေတာဟာခပ်ပပအရေးကြီးကိစ္စတစ်ခုမဟုတ်ဘူးလို့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲရလဒ်ကိုလက်ခံခြင်းမှလက်ခံမယ်လို့ Trump ကပြောဆိုလာနေတာတွေဟာ Democracy အတွက်အန္တရာယ်ရှိတယ်လို့သမ္မတ Obama ကပြောပါတယ်။ဒီတော့အတွင်းကြာတာပရိနေညကနယူးယောက်မြို့မှာလုပ်တဲ့ရန်ပုံငွေရှာညစာစာပွဲတစ်ခုမှာသမ္မတလောင်းနှစ်ဦးတယောက်နဲ့တယောက်အပြင်းထန်ထိုးနှက်ဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ဒီကြိမ်ကတော့ပုတ်ထူးနဲ့စကားစစ်ထိုးပွဲမှာလို့မဟုတ်ပဲဟာတနော်ပြီးတော့တစ်ဖက်နဲ့တစ်ဖက်အရင်ကအပြန်အလှန်ဆွဆွဲပြောဆိုခဲ့တဲ့စကားတွေကိုပြန်ထောက်ပြီးတော့ဝေဖန်တိုက်ခိုက်ကြတာပါ။ဒီနေ့ရွေးကောက်ပွဲကာလရဲ့အဓိကအကြောင်းအရာတစ်ခုလို့ဖြစ်လာနေတဲ့သူ့ရဲ့စိတ်လိုက်မှန်ပါပြောဆိုမှုတွေနဲ့ပတ်သက်လို့ Trump ကသူ့မိန့်ခွန်းအစမှာဟာတနော်ပြောပါရယ်။ Trump က Miss Clinton ကိုအကျင့်ပြတ်ခြားစားသူလို့ပြင်းပြင်းထန်ထန်ဝေဖန်သလို Miss Clinton ကတော့ Trump ကရွေးကောက်ပွဲကိုမတမာဘူးလို့ဆိုပြီးရွေးကောက်ပွဲရလဒ်ကိုလက်ခံခြင်းမှလက်ခံမယ်လို့ပြောတဲ့အပေါ်မှာပြန်ပြီးတော့ဝေဖန်ပါတယ် Catholic အသင်းတော်ရမုံဝေအဖွဲ့ကကြီးမှုကျင်းပတဲ့50ကြိမ်မြောက် Alfred Smith Memorial Foundation နှစ်ပတ်လည်ညစာစာပွဲမှာသမ္မတလောင်းတို့ပြန်လည်တိုက်ခိုက်ဝေဖန်ခဲ့ကြတာဖြစ်ပါတယ
်ယူရိုနိုင်ငံမိုဆိုးမြို့ကို IS စစ်သွေးကြော်တွေလက်ထဲကနေပြန်လည်တည်ယူနိုင်ဖို့လုပ်နေတဲ့စစ်ဆင်ရေးတွေဟာထင်ထားတာတကူပို့ပြီးတော့မြန်ဆန်တယ်လို့အီရတ်ဝန်ကြီးချုပ် Haider Al Abadi ကပြောလိုက်ပါတယ်။ IS စစ်သွေးကြော်တွေကိုမော်ဆိုးမြို့ကနေတိုက်ထုတ်သွားပြီးတဲ့နောက်မှာငြင်းငြိမ်းနဲ့တည်ငြိမ်မှုရှိအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအနောက်နိုင်ငံနဲ့အရှေ့လက်ပိုင်းဒေသကနိုင်ငံသားရေးဝန်ကြီးတွေ Paris မြို့မှာတွေ့ဆုံဆွေးနွေးနေကြစဉ်အတွင်သူကပြောလိုက်တာဖြစ်ပါတယ်။တပ်ဖွဲ့တွေကကျွန်တော်တို့ထင်ထားတာတက်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့ရှေ့ကိုတက်နိုင်ခဲ့သလိုကျွန်တော်တို့စီစဉ်ထားတဲ့စစ်ဆင်ရေးအစီအစဉ်ထက်လည်းပို့ပြီးတော့မြန်ဆန်ပါတယ်လို့ဝန်ကြီးချုပ် Abadi ကပြောပါတယ်။စက်ထဲမှာပဲအီရန်နိုင်ငံမြောက်ပိုင်းကပောက်ကွဲမှုတစ်ခုအတွင်းအမေရိကန်တပ်ဖွဲ့ဝင်တယောက်တေဆုံးသွားကြောင်းဒါပေမဲ့ဒါဟာမိုဆိုးမြို့ဆစ်စင်ရဲ့ပတ်သက်ခြင်းရှိမရှိဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးကြောင်းအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကကြေညာပါတယ်မိုဆိုးမြို့ကိုတင်းယူမဲ့အီရန်တပ်ဖွဲ့တွေအနေနဲ့တိတ်ပြီးတော့မြန်မြန်ဆန်ဆန်မသွားကြဖို့အီရန်နိုင်ငံကညမောင်းတပ်ဖွဲ့ရဲ့မြေပြင်ထိုးစစ်ကိုဦးဆောင်နေတဲ့အမေရိကန်စစ်ဗိုလ်ချုပ်ကြီးကလည်းဗိုလ်ထုနေမှာအီရန်တပ်ဖွဲ့တွေကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာ
အီရန်နိုင်ငံမြောက်ပိုင်းဒေးဗစ်မြို့မှာရှိတဲ့အီရန်ဆောက်လုပ်ရေးနေရာတစ်ခုမှာအသေးခံဘုံးခွဲဖောက်ခွဲမှုကြောင့်လူ7ယောက်ထဲမှနေသေးဆုံးသွားပါတယ်။တချိန်ထဲမှာပဲအလားတူတိုက်ခတ်မှုမျိုးကို Kickax မြို့ကရဲစခန်းတစ်ခုမှာဖြစ်ခဲ့ပြီးရဲ6ဦးသေဆုံးသွားသလို IS အကြမ်းဖက်သမား12ဦးလည်းသေဆုံးသွားပါတယ်။တိုက်ခတ်ခံရချိန်မှာရဲစခန်းအတွင်ပောက်ကွဲတံတွေအတော်များများကြားခဲ့ရပြီးအဲ့ဒီနောက်တိတ်မကြခင်အပြန်အလှန်ပစ်ခတ်တံတွေလည်းကြားခဲ့ရပါပါဒီလိုပြစ်ခတ်တံတွေနဲ့ရဲစခန်းဝင်းအတွင်းမိခိုးလုံးမဲကြီးတွေထွက်လာတာကိုဒေသရင်းရုပ်သံတစ်ခုမှပြသပါရယ်အသေးခံဘုံခွဲလူငါးဦးကရဲဌာနချုပ်ကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတိုက်ခတ်သူတွေထဲကတယောက်ကိုအသေးခံဘုံမဖောက်ခွဲနိုင်ခင်မှာပဲရဲတပ်ဖွဲ့ကအသေးပြစ်တတ်နိုင်ခဲ့ပါရယ်အခုတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြောအဖွဲ့ကချက်ချင်းပဲပြောပါရယ် ဟိုတယ်တစ်ခုကို IS အကြမ်းဖက်သမားနှစ်ဦးတို့ကဆက်ပြီးထိန်းချုပ်ထားခဲ့တဲ့အချိန်မှာအစိုးရအဆောက်အဦတွေကိုစစ်သွေးကြော်တွေတင်ပိုက်နိုင်ခဲ့ခြင်းမရှိသလိုပဲအသေးအပြောက်လည်းမရှိဘူးလို့ Kickax အုပ်ချုပ်ရေးမှူး Nach Madin Karim ကပြောဆိုရာကိုတော့ Cut ရုပ်သံဌာနရူရောကကိုကဖော်ပြပါရယ်တိတက်ခတ်မှုအပြီးနိုင်အတော်ကြာပြီးတဲ့နောက်မှာတော့ Kickax မြို့အနောက်မြောက်ဖက်ကီလိုမီတာ40အကွာလောက်ကဒီဘစ်မြို့အနီးမှာရှိတဲ့ဆောက်လုပ်ဆဲစွမ်းအင်စက်ရုံတစ်ခုကိုအတိတ်ခံပုံခွဲသူ3ဦးကတိုက်ခတ်တာကြောင့်လူ17ယောက်သေဆုံးသွားတဲ့အကြောင်းပြည်သူ့တရင်အေဂျင်စီကဖော်ပြပါရယ်ဒီဒုတိယတိုက်ခတ်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမရှိသေးပါဘူ
းဆီးရီးယားနိုင်ငံအလက်ပိုမြို့ကိုတိုက်ခိုက်နေတာနဲ့ပတ်သက်ပြီးတော့ဆီးရီးယားနဲ့ရုရှားဆွေရီကိုနိုင်ငံတကာအတိုင်းဝန်းကဖိအားတွေထပ်တိုးလိုက်ပါတယ်ဆီးရီးယားနိုင်ငံအလက်ပိုမြို့အရှိတ်ဘတ်ချမ်းကိုဘုံကျဲတိုက်ခိုက်နေတာတွေကိုအဆုံးသတ်ပြီးကစားအဖွဲ့တွေမြို့ထဲကိုပိတ်ဝင်ပြီးတော့ပိတ်မိနေတဲ့ရဲသားတွေမြို့ထဲကနေထွက်လို့ရအောင်ခွင့်ပြုဖို့အတွက်ဆီးရီးယားနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကိုနိုင်ငံတကာအတိုင်းဝန်းကကြာသပတေးနေ့မှာဖိအားတွေထပ်တိုးလိုက်တာပါနိုင်ငံပေါင်း80ရဲ့ထောက်ခံမှုနဲ့ကနေဒါနိုင်ငံကခေါ်ယူခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့အလတ်တဘောအစည်းအဝေးအတွင်းမှာလုံခြုံရေးကောင်စီမှအရှင်းမတိုးနှောင်းမဆုတ်ဖြစ်ပြီးတော့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဆက်မထိန်းထားနိုင်ဘူးဆိုရင်အထွေထွေညီလာခံအနေနဲ့အရေးပေါ်အထူးအစည်းအဝေးကျင်းပနိုင်တဲ့လုပ်ငန်းစဉ်ကိုအသုံးပြုဖို့အတွက်အဖွဲ့ဝင်နိုင်ငံအများပြားကတိုက်တွန်းခဲ့ကြပါတယ်ဆီးရီးယားနိုင်ငံအဖြစ်ဆိုးကြီးကိုကျွန်တော်တို့အဆုံးမသတ်နိုင်ခဲ့တာနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတဲ့ကမ္ဘာတဝန်းကကျွန်တော်တို့ပြည်သူလူထုတွေအားလုံးကိုကျွန်တော်တို့အနေနဲ့အာမခံမှာဖြစ်တယ်ဆိုပြီးတော့ကနေဒါနိုင်ငံသားရေးဝန်ကြီးစတက်ဖန်ဒီယွန်ကပြောပါတယ်ဆီးရီးယားပြည်ပခအပေါ်မှာဘယ်လိုကင်တွယ်ဖြေရှင်းလဲဆိုတာနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှသဘောထားကွဲလွဲနေတာ၅နှစ်ကျော်သွားခဲ့ပြီဖြစ်ပါတယ်ဆီးရီးယားနိုင်ငံမှာပြည့်ရပြီးတော့အလက်ပိုမျိုးအရှိချမ်းမှာစစ်လေရင်တွေမပြန်တမ်းမှုဥရောပသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုရုရှားကလက်မခံဘဲလုံခြုံရေးကောင်စီမှဗီဒိုသုံးပယ်ချခဲ့ပြီးတော့အခုနောက်ဆုံးအနေနဲ့အောက်တိုဘာ10ရက်နေ့က၅ချိန်မြောက်အဖြစ်နဲ့ပယ်ချခဲ့တာပါဆီးရီးယားနဲ့ရုရှားတို့ကအလက်ပိုမျိုးကိုဘုံကျဲတိုက်ခိုက်တာတွေကိုကြာသပတေးနေ့ကစတင်ပြီးတော့17နာရီကြာရပ်ဆိုင်းလိုက်ပြီးရုရှားကတော့24နာရီထပ်တိုးတယ်လို့ကြေညာပါတယ်တရားရသူတွေနဲ့နောင်ကျန်းဖြစ်နေသူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပြီးတော့မြို့တွင်းကိုစားနပ်ရိက္ခာတွေပေးနိုင်ဖို့အတွက်တနင်္လာနေ့ထိပြည့်ရတာကိုထပ်တိုးသွားနိုင်ဖို့နိုင်ငံတကာအတိုင်းအဝန်းကတော့ကြိုးပမ်းဆောင်ရွက်နေပါတယ်ခင်ဗျာ
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးမြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်စန့်ကျင်ရေးမှတ်ချက်စကားတွေကိုဖိလစ်ပိုင်သမ္မတတဲ့ရိုဒရီဂိုဒူတာတေလက်သလောပြောဆိုခဲ့ပေမဲ့အမေရိကန်ရဲ့စစ်ဘက်အကူအညီတွေကိုဖိလစ်ပိုင်ပြည်သူတွေကတခဲနဲ့ဆက်ပြီးထောက်ခံနေကြပါတယ်။နယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့တရုတ်နဲ့မဟာမိတ်ဖွဲ့ဖို့သမ္မတဒူတာတေရဲ့တင်ပြချက်အပေါ်ဆိုရင်မှုတချို့ရှိနေတာကိုဒေဘောရာကောက်ယူမိုရီကဖော်ပြပါရယ်စီးပွားရေးကြဆင်းလာနေတဲ့ဖိလစ်ပိုင်နိုင်ငံအတွက်တရုတ်စီကစီးပွားရေးအကူအညီတွေရရေးဆွေးနွေးဖို့တည်တည်င်းပတ်အတွင်းတရုတ်နိုင်ငံကိုမစ္စတာဒူတာတေအလဲပါရောက်ရှိနေတာပါအမေရိကန်ပြည်ထောင်စုနဲ့စီးရေးပူပေါင်းဆောင်ရွက်မှုရောစီးပွားရေးဆက်ဆံမှုမဟာမိတ်ဖြစ်ကပါခွဲထွက်လိုရဲဆိုပြီးသမ္မတဒူတာတေကကြာရပင်းနေ့မှာပြောပါရယ်ဖိလစ်ပိုင်နိုင်ငံတွင်ဥပဒေမဲ့တပ်ဖြတ်ပြီးမှုရစီဝါနှိမ်နင်းရေးလုပ်ငန်းတွေအပေါ်အမေရိကန်ပြည်ထောင်စုရဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်သမ္မတဒူတာတေရဲ့အခုလိုပြောဆိုမှုတွေထွက်ပေါ်လာတာပါဒီပြောဆိုချက်ကိုစီးပွားရေးလုံငန်းရှင်အတိုင်းဝိုင်းနဲ့တရုတ်အစိုးရတာဝန်ရှိသူတွေကလိုက်လိုက်လဲလဲကြိုးဆိုခဲ့ကြပါရယ်နှစ်တွင်နဲ့ချီမတိမငြိမ်ဖြစ်နေတဲ့တရုတ်နဲ့ဖိလစ်ပိုင်တို့ရဲ့နိုင်ငံခြားဆက်ဆံရေးတွေတိုးတက်လာစေဖို့တရုတ်နိုင်ငံကိုချစ်ကြည်အလဲပတ်ရောက်ချိန်မှာမစ္စတာဒူလာဒေးကိုတရုတ်တို့ကကော်ဇော်နေခင်းပြီးတော့ကြိုးဆိုခဲ့ကြပါရယ်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့တရုတ်တို့ဘက်ကစတင်ပြောဆိုရမျိုးမရှိရင်သူ့ဘက်ကလည်းဒီအကြောင်းပြောမှာမဟုတ်ပဲတဟာအင်ရှင်နိုင်ငံကိုအယုတ်အသေးပြုတဲ့သဘောဖြစ်တယ်လို့ခီးစင်မစတေခံမစ္စတာတင်ခင်မှာမစ္စတာဒူတာတေးကပြောပါရယ်
တောင်ကိုရီးယားနိုင်ငံမှာအမေရိကန်ရဲ့ဒုံးလက်နက်ကာကွယ်စနစ်တပ်ဆင်ဖို့စီစဉ်ထားတာကိုတောင်ကိုရီးယားလူမှုအတိုင်းဝိုင်းတွေကကန့်ကွက်ဆန္ဒပြလိုက်ပါရယ်တောင်ကိုရီးယားဆိုရကပြီးခဲ့တဲ့လကတုန်းကဆိုးမျိုးတောင်ဘက်မိုင်150လောက်မှာရှိတဲ့စုံဂျူးခရိုင်ရဲ့ပုဂ္ဂလိကကောက်ွက်နေရာမှာအမေရိကန်ရဲ့ဝေဟင်ပစ်ဒုံးလက်နက်ကာကွယ်စနစ်တပ်ကိုထားဖို့ရွေးချယ်ခဲ့တာဖြစ်ပါရယ်မြောက်ကိုရီးယားနိုင်ငံရဲ့ပယ်ထိန်ဒုံးကျည်ကိုကာကွယ်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပြီးကိုရီးယားကျွန်းဆွယ်ကိုရှင်းနေမှာစတင်ပို့ဆောင်သွားမယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့အဲ့ဒီနေရာတဝိုက်မှာနေထိုင်သူတွေကတော့အမေရိကန်ရဲ့ဒုံးလက်နက်ကာကွယ်ရေးစနစ်ကိုသူတို့အနေနဲ့ဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့ပြောပါတယ်။ဒီဒုံးကျည်တွေကိုတယ်လိုက်ရင်အဲ့ဒီဒုံးကျည်တွေကို ကျွန်တော်တို့အနေနဲ့လမ်းပေါ်ထွက်ပြီးတော့တားဆီးသွားမှာဖြစ်တယ်ဆိုပြီးတော့အသက်59နှစ်အရွယ်ဖျဲသီးတောင်သူတူဖြစ်တဲ့လီချောင်ဟီးကပြောပါတယ်ဒီဒုံးလန်းတဲ့ကာကွယ်စနစ်ကဒေတာတွေမှာနေထိုင်လုပ်ကိုင်စားတောက်နေသူရာပေါင်းများစွာပေါ်ဖြစ်လာနိုင်တဲ့ကျမကြီးအနေတွေကိုတောင်ကိုရီးယားနဲ့အမေရိကန်အစိုးရတွေကပြောပြဖို့ဆန္ဒမရှိဘူးလို့လည်းသူကပြောပါတယ်ဒီဒုံးလန်းတဲ့ကာကွယ်စနစ်ထားရှိမဲ့နေရာတော်ကလူလူကျမ်းမာရေးကိုကာကွယ်ဖို့အတွက်လှုပ်ဆရာရှိတာတွေလှုပ်ထားပြီးဖြစ်တယ်လို့စိုးမြို့မှာရှိတဲ့အမေရိကန်စစ်တပ်ပြောခွင့်ရကပြောပါတယ်ဒီဟာနဲ့အလားတန်တူတဲ့ရေဒါတွေကိုနိုင်ငံတော်မှာထားပြီးသားဖြစ်တယ်လို့လည်းတောင်ကိုရီးယားကာကွယ်ဝင်ကြီးဌာနကပြောပေမဲ့စုံကျူးဒေသခံတွေကတော့စိုးရိမ်မှုတွေရှိနေတော့မှဖြစ်ပြီးတော့တဲအောင်ကြီးတွေအကြောင်းကောက်ပဲတိနေနိုင်ပျက်စီးကုန်မှလည်းစိုးရိမ်နေကြပါတယ်ခင်ဗျာ
အင်အားပြင်းဟိုင်မာတိုင်ဖွန်မုန်တိုင်းဟာဒီကနေ့တရုတ်နိုင်ငံတောင်ပိုင်းကိုဝင်ရောက်တိုက်ခတ်ပါတယ်။မုတ်တုံမုန်တိုင်းအဖြစ်အပြောမသွားခင်မုန်တိုင်းဟာတနအီကို103မိုင်လေတိုက်နှုန်းနဲ့ကွမ်တောင်းပြည်နယ်ရှောင်းဝဲမြို့ကိုဒီကနေ့နေ့လယ်ပိုင်းကဝင်ရောက်ခဲ့တဲ့အကြောင်းတရုတ်မိုးလေဝသဌာနကပြောပါရယ်လောလောဆယ်ကြီးကြီးမားမားပျက်စီးဆုံးရှုံးမှုမကြားရသေးပေမဲ့ဒေသတချို့မှာလျှက်စီးမီပြတ်တောက်တာကြုံနေရတဲ့အကြောင်းသတင်းတွေမှာဖော်ပြပါရယ်အစိုးရအရာရှိတွေကလည်းရေးကြည့်ပြီးမြေပြိုရာတွေဖြစ်နိုင်တဲ့အကြောင်းသတိပေးထားပါရယ်မုန်တိုင်းကြောင့်တောင်ပိုင်းပြည်နယ်အများပြားမှာလျင်းနဲ့မြေထားခီးစဉ်တွေတာဝန်ရှိသူတွေရန်နာထားရပါတယ်။ရှန်ကျန်းမြို့မှာစာတင်ကြောင်းဆေးနဲ့ဆေးရုံတွေပိတ်ထားပြီးတော့အများပြည်သူတို့တဲယူပို့ဆောင်ရေးလုပ်ငန်းတွေရပ်တန့်ထားသလိုတချို့နေရာတွေမှာဘေးလွတ်ရာရွှေ့ပြောင်းပေးတာတွေလည်းရှိနေပါတယ
်
။ဒါကြနဲ့ညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါတော့မရှင်။ရခိုင်ပြည်နယ်မောင်တော်ဒေသမှာနေကြားဆောင်ခင်စခန့်တွေကိုတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးအာဏာပိုင်တွေရဲ့ကန့်သတ်မှုကြောင့်လူသားချင်းစာနာမှုအကူအညီတွေမပေးနိုင်ဘဲဖြစ်နေရတဲ့အခြေအနေတွေကိုအဆုံးသတ်ဖို့လူအခွင့်အရေးလှုပ်ရှားသူတွေနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့မြန်မာအစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးအခြေအနေအရလိုအပ်တာကြောင့်ဆက်လက်ကန့်သတ်ထားရတာဖြစ်တဲ့အကြောင်းပြောခဲ့ကြပါတယ်။မောင်တော်မြို့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကအပြည့်ဆုံးပြောပြပေးပါမယ်ရှင်
။ဒီကိုင်းမီနယ်မောင်နှုတ်ဒေသကနေကြားဆောင်စခန်းတွေကိုဒီလ9ရက်နေ့ကတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ညမထွက်အမိန့်တွေထုတ်မြန်လာပြီးလုံခြုံရေးတွေတင်းကျပ်ထားတဲ့အတွက်လူသားချင်းစာနာမှုအကူအညီတွေမပေးနိုင်ပဲဖြစ်နေရတဲ့ပေါ်နိုင်ငံကအကူအညီပေးလုပ်ငန်းတွေနဲ့လူခွင့်ရေးအဖွဲ့တွေကစိုးရိမ်မကင်းတဲ့သဘောထားတွေထုတ်ဖော်ပြောဆိုလာကြတာဖြစ်ပါတယ်။ဒီကနေ့မှဆိုရင်လည်းနိုင်ငံတကာလူ့ခွင့်အခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတဲ့ HRW အဖွဲ့ကအကူအညီပေးအစီအစဉ်တွေအမြန်ဆုံးပြန်စနိုင်ဖို့ကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းလိုက်တာပါ။HRW ဖွဲ့အာရှရေးညွှန်ကြားမှု Fay Robinson ကတော့အကူအညီတွေအမြန်ဆုံးပြန်လည်ပေးရနိုင်မှုတိုက်တွန်းခဲ့တာပ
ါ We're very very concerned about this happening and we're calling on the authorities to cease those blockages
လက်ရှိအခြေအနေပေါ်မှာကျွန်တော်တို့အနေနဲ့အင်တာမဆိုးရိမ်ပါတယ်ဒါကြောင့်လည်းပိတ်ဆို့မှုတွေကိုဖယ်ရှားပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေအကူအညီပေးနိုင်အောင်လမ်းဖွင့်ပေးဖို့အတွက်ကျွန်တော်တို့ကတောင်းဆိုနေရတာပါတိထားရတာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူတွေမိခိုးအားထားနေရတဲ့အကူအညီတွေကိုပိတ်ဆို့ခံထားရပါတယ်ကျွန်တော်တို့ကိုကလသမဂအေဂျင်စီတွေကလည်းပြောပါတယ်ဒါကြောင့်လဲဒီလိုပိတ်ဆို့မှုတွေကိုအဆုံးသတ်ပြီးတော့အကူအညီတွေပြန်ပေးနိုင်ဖို့ကအရေးကြီးပါတယ်လူတွေအနေနဲ့သူတို့ဘဝရည်တည်ရေးအတွက်အကူအညီတွေအပေါ်မှာမိခိုးအားထားနေရတာပါသူတို့ဒေသကိုကန့်သတ်ထားပြီးတော့ဘယ်ကူမှလည်းသွာလာခွင့်မရှိတဲ့အတွက်ရည်တည်ရေးအတွက်ဘာမှမလုပ်နိုင်တဲ့အခြေအနေမျိုးမှာစာနာရိတ်ခါအကူအညီတွေကိုသာမိခိုးနေရတာပါကမ္ဘာစာနာရိတ်ခါအဖွဲ့နဲ့တခြားအေဂျင်စီတွေကစာရိတ်ရိတ်ခါတွေကိုအာဏာပိုင်တွေကပိတ်ဆို့ထားတဲ့အတွက်ဒေသခံရွာသားတွေအတွက်ကြီးမားတဲ့ပြဿနာတစ်ရပ်ဖြစ်လာနေပြီးတော့လူတွေလည်းအငတ်ဘေးဆိုင်မဲ့အခြေအနေနဲ့ကြုံနေရပါတယ်
။ဘူးရီတော်မြို့နယ်မှာရှိတဲ့လူပေါင်း 38,000 အတွက်ရိတ်ခါလေးပြန်လည်ပေးရဖို့မကြသေးခင်ကပဲအာဏာပိုင်တွေကခွင့်ပြုခဲ့ပေမဲ့မောင်နှောဒေသမှာတော့လူပေါင်း 9,000 ဟာရိတ်ခါအထောက်ပံ့မရနိုင်ပဲဖြစ်နေရတယ်လို့ကမ္ဘာစားနပ်ရိတ်ခါအစီအစဉ် WFP ကပြောဆိုထားတယ်လို့လည်း HRW အဖွဲ့ကပြောပါတယ်။ဒါမှမဟုတ်မြန်မာအစိုးရနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုဥစ္စာထေးကတော့အကူအညီပေးအဖွဲ့အစည်းတွေကိုပိတ်ပင်တားမြစ်တာမျိုးမဟုတ်ပဲလုံခြုံရေးရစိတ်မချတဲ့အတွက်သာကန့်သတ်ထားရတာဖြစ်တယ်လို့ပြောဆိုခဲ့တာပါ။ဟု
တ်လဲလေချင်းနေရဟိုတချို့နေရာတွေကသွားလို့မရလို့အဲ့ဒီသွားလို့မရတာရှိနေတယ်။ကျန်တာကတော့ဒီမန်ဒေးရန်ကတော့ပိတ်ထားတာမရှိဘူး။ကျွန်တော်တို့ကဟိုပါသွားတဲ့လက်နက်တွေအားလုံးပြန်မရသေးဘူး။ဒါနံပါတ်၁ချက်ပေါ့နော်။အဲနံပါတ်၂ချက်ကအကြမ်းဖက်မှုပေါ့နော်။ဥပဒေကောင်းဆောင်ပြုတဲ့လူတွေပေါ့နော်။လေရဖမ်းမိတယ်မရှိသေးဘူးကြမ်းဖက်မှုတွေမဖြစ်ပေါ်အောင်ထိန်းသိမ်းထားနိုင်တဲ့အနေအထားတော့ရှိတယ်သို့တော့ခုနပြောတဲ့ကြမ်းဖက်ဆင်းရဲတဲ့လူတွေကိုအားလုံးလေရဖမ်းမိနိုင်ခြင်းတော့မရှိသေးဘူးအဲ့တော့လေကျွန်တော်တို့ကအဲ့ဒီဟာကိုဆက်လုပ်နေတယ်ပေါ့နော်အဲ့ဒီသင်းရဲတွေဆက်လုပ်နေ
ကြမ်းဖက်တိုက်ခိုက်မှုတွေခံခဲ့ရပြီးနောက်မောင်တော်ဒေသတဝိုက်ကိုစစ်စင်ရေးနေပြီဖြစ်တတ်မှတ်ထားပြီးလုံခြုံရေးအာဏာပိုင်ကြီးလိုက်လံရှင်းလင်းရမှာတိုက်ခိုက်သူတွေလူ့သွားတဲ့တနက်တလက်ကိုပြန်လည်တင်းစီရမိခဲ့ကြောင်းကိုလေမနေ့တုန်းကအာဏာပိုင်ကြီးကသတင်းထုတ်ပြန်ခဲ့တာပါ ဒေသတွင်းမှာလုံခြုံရေးအတွက်ဆက်လက်ရှင်းလင်းမှုလိုအပ်နေစေဖြစ်တဲ့အတွက်ကန့်သတ်မှုတချို့ကတော့ရှိနေဦးမှာဖြစ်တဲ့လို့လည်းရခိုင်ပြည်နယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာချန်းသာကပြောပါတယ
်။အော်ညီတော်ပြစ်ပင်လာတာမို့ကျွန်တော်လုံခြုံရေးအနေထားကြောင်းမှာတော့အခုကပြည်တယ်လေအစီအစဉ်နေမည်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကလက်နက်တွေလည်းပါသွားတဲ့ခါကျတော့လုံခြုံရေးအနေထားဆိုတော့တပ်ကနေသူ့အနေသူလုံခြုံရေးယူထားတဲ့အပိုင်းလေးတွေပါတယ်ရှိတဲ့အတွက်ကြောင့်ဘလို့လားအတဲရှုပ်ထွေးမှုတွေဖြစ်သွားမှာဆိုလို့ကျွန်တော်တို့ကတ်တတ်ထားလို့ထင်ပါတယ်ဟုတ်ကဲ့ကျွန်တော်တို့လက်ရှိအနေထားတဲ့ပိုကောင်းလာတဲ့အချိန်ပေါ့နော်တစ်ပတ်နှစ်ပတ်အဲ့လိုပဲဖြစ်ပါလိမ့်မယ်နော်အဲဆိုရင်တည်ငြိမ်သွားလို့ရှိရင်လူတွေလည်းကိုယ့်ရင်ကိုယ်ပြန်ရောက်သွားမယ်နံပါတ်ဆက်သွေးလည်းပွင့်သွားမယ်ဆိုရင်ဒါဟိုကစေးရတော့အချိန်မေးပေးလို့ရပါတယ်အနေထားရှိပါတယ
်ဆိုတော့တာဝန်ရှိသူတွေကတော့ဒီလာဆန်းကတိုက်ခိုက်မှုနဲ့ဆက်နွယ်သူတွေဒေတာတွင်းမှာရှိနေနိုင်တယ်လို့ယုံကြည်ထားပြီးဆက်လက်ရှင်းလင်းမှုတွေလှုပ်ဆောင်နေစေဖြစ်ပါတယ်ဒါမှမဟုတ် HRW ဖွဲ့က Free Robinson ကတော့လုံခြုံရေးအကြောင်းပြချက်နဲ့ကာလကြာရှည်ပိတ်ဆို့ကန့်သတ်မှုတွေလုပ်ခွင့်မရှိဘူးလို့ပြောပါတယ
်။ Under international law, authorities can restrict freedom of movement for specific security reasons for only a limited
နိုင်ငံတကာဥပဒေတွေအရအာဏာပိုင်တွေအနေနဲ့လုံခြုံရေးအကြောင်းပြချက်နဲ့လွတ်လပ်စွာသွာလာလှုပ်ရှားမှုတွေကိုအချိန်ကာလအကန့်အသတ်နဲ့သာတားမြစ်ခွင့်ရှိပါတယ်။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေကတော့အချိန်ကာလအကန့်အသတ်မရှိဒေသတစ်ခုလုံးကိုပိတ်ဆို့တားမြစ်ထားပါတယ်ဒါဟာလူခွင့်ရချုပ်ဖောက်မှုဖြစ်ပြီးတော့လက်ခံနိုင်စရာလည်းမရှိပါဘူးဒါတွေကိုအခုအချိန်မှာရပ်ရပါလိမ့်မယ
်ခုနောက်ဆုံးကြမ်းဖက်မှုဖြစ်ပွားခဲ့တဲ့ဒေသအပါအဝင်ရခိုင်ပြည်နယ်မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယို UNHCR WFP နေစည်းမကြဆရာဝန်များအဖွဲ့ MSS စတဲ့ကုလသမဂ္ဂနဲ့နိုင်ငံကအကူအညီပေးအဖွဲ့တွေကစာဝတ်နေရေးကျန်းမာရေးအတွက်အကူအညီထောက်ပံ့ပေးနေရပါဒီထဲမှာ WFP တကူတွေကလည်းကိုဝင်ဆောင်တွေမိခင်တွေအသက်9နှစ်ယောက်ကလေးတွေ HIV နဲ့ TB ဆုံးနာရောဂါဝေဒနာတဲ့ရေပါဝင်အကူကြီးလိုနေတဲ့လူပေါင်းတသိန်းခွဲကျော်ကိုထောက်ပံ့ကူညီနေတာဖြစ်ပါတယ
်။ကိုထက်အောင်ခန့်ဖြစ်ပါတယ်ရှင်။အခုဖက်ဒရယ်မှုလက်တွေ့အသုံးချရေးဆွေးနွေးပွဲတွေအကြောင်းတွေ့ဆုံမေးမြန်းခန်းကိုနှာစင်ရပါမယ်။တန်းတူအခွင့်အရေးတွေခံစားနိုင်မဲ့ပြည်ထောင်စုတရပေါ်ပေါက်ရေးမျှော်မှန်းနေတဲ့မြန်မာနိုင်ငံမှာဖက်ဒရယ်နိုင်ငံတစ်ခုရဲ့အခြေခံမှုတွေကိုပို့ပြီးနားလည်စေဖို့ရည်ရွယ်တဲ့အမေရိကန်ပြည်ထောင်စုကင်တက်ကီပြည်နယ်လက်ဇင်တပ်မြို့ရဲ့မြို့တော်ဝန်ဟောင်းထယ်ရီဆာအိုက်ဇက်ဟာမကြသေးခင်ကပဲမြန်မာနိုင်ငံမှာဆွေးနွေးပွဲတွေကျင်းပပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှဖက်ဒရယ်မှုကိုလက်တွေ့အသုံးချနိုင်တဲ့အထိကြိုးပမ်းခဲ့ရတာတွေကိုမြန်မာနိုင်ငံရေးလောကကလူပုဂ္ဂိုလ်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဆွေးနွေးခဲ့ကြတာပါ။မြန်မာနိုင်ငံအနှံ့မှာဖက်ဒရယ်မှုအကြောင်းဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့လက်ဇင်တပ်မြို့တော်ဝန်ဟောင်းထယ်ရီဆာအိုက်ဇက်ကို VOA ဝိုင်းတော်သားကိုအောင်လွင်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဒါ you been မနက်ကနေကဖွဲ့စည်းပေါင်းစုံနဲ့မကြသေးခင်ကတွေ့ပြီးတော့ Federal Moon နဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်ဆိုတော့ဘလို့တွေ့ကြုံနေများရခဲ့ပါသလဲခင်ဗျာ
Well I have been all over the country I've been to states
ကျွန်မနိုင်ငံအနှံ့ရောက်ခဲ့ပါတယ်တိုင်းနယ်ပြည်နယ်တော်တော်များများကိုတွားရောက်ခဲ့ပြီးရွေးကောက်ခံကိုယ်စားလှယ်တွေလူမှုအခြေပြုအဖွဲ့တွေလူငယ်တွေဥပဒေရေးရာအကူအညီပေးရေးအဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်အားလုံးကလည်း Federal Moon နဲ့ပတ်သက်လို့ရှေ့အလားအလာတွေအပေါ်စိတ်လှုပ်ရှားနေကြသလိုလူမှုအတိုင်းဝိုင်းကြားပုံမပွင့်လင်းမှုရရှိစေရေးကြိုးပမ်းရမှာအစိုးရအဖွဲ့ရဲ့နိုင်ငံသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့စိတ်ဝင်စားရှိပုံရတာလည်းတွေ့ရပါတယ
်။နိုင်ငံနိုင်ငံတော်ထူးခြားတဲ့ဝိသေသတွေရှိကြပါတယ်။မြန်မာနိုင်ငံအနေနဲ့လည်းအမေရိကန်ရဲ့ Federal Snick ကိုတသွေးမတိန်ကူးချလို့မရနိုင်ပါဘူး။ဒါပေမဲ့လည်းအမေရိကန်ရဲ့ Federal Snick ကနေမြန်မာနိုင်ငံအနေနဲ့သိယူနိုင်တာတွေဘာတွေများရှိမလဲခင်ဗျာ
။ Well what I tried to show them was how everyone in the United States has their own
ကျွန်မအနေနဲ့သူတို့ကိုရှင်းပြဖို့ကြိုးစားခဲ့တာကတော့ American ပြည်ထောင်စုမှာလူတိုင်းဟာမတူညီတဲ့ယဉ်ကျေးမှုဘာသာရေးယုံကြည်မှုနဲ့လူမျိုးနောက်ခံတွေကွဲပြားကြတယ်ဆိုတာပဲဖြစ်ပါတယ်ကျွန်မတို့မှာမတူညီတဲ့ကိုယ်ကိုယ်ယုံကြည်မှုတွေနောက်ကျောင်းတွေရှိကြပြီမဲ့လည်းအားလုံးညီညီညွတ်ညွတ်နဲ့ပြည်ထောင်စုအဖြစ်စုစည်းထားနိုင်တာပဲဖြစ်ပါတယ်ဒါကလည်းကျွန်မတို့အားလုံးဟာမဲပေးပိုင်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်ရှိတယ်ဆိုတာကိုယုံကြည်ထားကြလို့ပါပဲဒီလိုယုံကြည်မှုတွေကနေပဲကျမတို့အားလုံးညီညွတ်အောင်စုစည်းထားတာဖြစ်ပါတယ်။ဒါကြောင့်လဲရှင်တို့အားလုံးနဲ့ရှင်တို့တိုင်းပြည်ကိုတညီတညွတ်သေးဖြစ်အောင်စုစည်းပေးနိုင်ဖို့တကယ့်ကိုအရေးကြီးတဲ့အရာဟာဘာဖြစ်နိုင်သလဲဆိုတာကိုကျမတွေးခဲ့တဲ့သူတွေအားလုံးကိုမေးခွန်းထုတ်ခဲ့ပါတယ
်။အမေရိကန်နဲ့မတူဘဲမြန်မာနိုင်ငံမှာကလူမျိုးစုတွေကတရားကျော်အထိရှိပါတယ်။ဆိုတော့ဒီလူတွေအားလုံးကိုတစုတစည်းတည်းဖြစ်ဖို့ဆိုရင်ဘာတွေလုပ်ဖို့လိုမယ်လို့ယူဆပါသလဲခင်ဗျာ။
Well when we met with the groups here we talked about
ကျွန်မတွေ့ဆုံဆွေးနွေးတဲ့နေရာမှာလူတိုင်းကိုယ်စီတန်းတူအခွင့်အရေးရဖို့ဘလောက်အရေးကြီးတယ်ဆိုတာပြောပြပါတယ်အစိုးရထဲမှာပါဝင်ခွင့်ရှိတယ်ဥပဒေဆုံးဖြတ်ပြဋ္ဌာန်းရမှာပါဝင်ခွင့်ရှိတယ်လို့လူတွေစိတ်ထဲမှာလက်ခံလာအောင် သူတို့ကလည်းနိုင်ငံသားအခွင့်အရေးအပြည့်အဝရတယ်ဆိုတဲ့ခံစားချက်မျိုးရှိအောင်လုပ်နိုင်ပြီဆိုရင်ပြည်ပခါတွေယော့နေသွားမှာပါဒါကြောင့်လဲကျမရဲ့အဖိုးဘွားတွေလက်ဘရွန်နိုင်ငံဘေရွတ်မြို့ကနေကင်တက်ကီပြည်နယ်ကိုရောက်လာတဲ့ကျမနောက်ကျောင်းရာဇဝင်ကိုရှင်းရပါတယ်ကျမကိုယ်တိုင်လက်ဇနန်မြို့ရဲ့မြို့တော်ဝင်ဖြစ်လာတဲ့အချိန်မှာအရက်နွယ်ဘွားအမေရိကန်နိုင်ငံသားမျိုးတော်ဝင်အုပ်ချုပ်တဲ့အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးမျိုးတမျိုးဖြစ်လာခဲ့တာကိုလည်းပြောပြခဲ့ပါတယ်။ကင်တက်ကီပြည်နယ်မှာရှိတဲ့တခြားသူတွေနဲ့ကျမရဲ့နောက်ခံသမိုင်းကြောင်းဟာခြားနားမှုတွေရှိပေမဲ့လည်းကျမအနေနဲ့မျိုးတော်ဝင်တယောက်ဖြစ်နိုင်သလိုမတူကွဲပြားမှုတွေကိုကြော်လွားပြီးဘုံရီမှန်းချက်တွေအတူတကွအကောင့်ထဲပေါ်နိုင်တဲ့ယုံကြည်မှုတွေတည်ဆောက်နိုင်ခဲ့တယ်ဆိုတာကိုလည်းရှင်းပြခဲ့ပါတယ
်။ယုံကြည်မှုနဲ့ပတ်သက်လို့ခင်ဗျားအထည့်ပြောသားပါရယ်မြန်မာနိုင်ငံမှာကတမန်ကြောင်းနဲ့ချီပြီးအစိုးရကတစ်ဖက်စစ်တပ်ကတစ်ဖက်တရားသားတွေကတစ်ဖက်နဲ့တစ်ဖက်ကြားမှာယုံကြည်မှုတွေရှိခဲ့ပါရယ်ဆိုတော့အနာဂတ်အတွက်ယုံကြည်မှုကိုဘယ်လိုများတည်ဆောက်နိုင်ရမှာလဲခင်ဗျာ
We talked a lot about that, about how you start with building trust and how
ဒါနဲ့ပတ်သက်လို့ကျွန်မအများကြီးဆွေးနွေးပြခဲ့ပါရယ်ယုံကြည်မှုကိုဘယ်လိုတည်ဆောက်ကြမလဲလူမှုအတွက်အစိုးရကဘယ်လိုကတိကဝတ်တွေပေးပြီးကတိအတိုင်းတည်အောင်ဘယ်လိုထိန်းသိမ်းကြမလဲဆိုတာတွေကိုပြောပြပါရယ်ကျမတို့လူမှုအတိုင်းဝိုင်းကြားမှာဆိုရင်တော့အာဖရိကန်နယ်ဘွားအမေရိကန်နိုင်ငံသားတွေဟာရဲတပ်ဖွဲ့ဝင်တွေရဲ့မတရားဖြင့်ပြုမှုဆက်ဆံတာခံကြရပါတယ်။ဒါကြောင့်လဲရဲတပ်ဖွဲ့နဲ့အာဖရိကန်နယ်ဘွားအမေရိကန်အတိုင်းဝိုင်းကြားယုံကြည်မှုတည်ဆောက်နိုင်အောင်ကျမတို့ဘယ်လိုလုပ်ခဲ့ရသလဲဆိုတာကိုရှင်းပြခဲ့ပါတယ်။လှုပ်ဖို့လိုတာကတော့နှစ်ဖက်စလုံးကအခြေအနေကိုအားလုံးနားလည်သဘောပေါက်အောင်စူးစမ်းကြဖို့ပါ။လူမှုအတိုင်းဝိုင်းကြားမှာစောင့်ကြည့်ကာကွယ်တဲ့အစီအစဉ်မျိုးလဲကျမတို့လုပ်ခဲ့ပါတယ်။ရဲကွက်တွေထဲမှာရဲတပ်ဖွဲ့ဝင်တွေလာပြီးဒေသခံတွေထံကလေ့လာတင်ကြတာမျိုးရာဇဝမှုတစ်ခုခုနဲ့ပတ်သက်လို့တိုင်ကြခဲ့ရင်ရဲတပ်ဖွဲ့ကနောက်ဆက်တွဲကင်တွဲအရေးယူတာမျိုးတွေရှိလာအောင်လုပ်ပါတယ်အာဖရိကနယ်ဘွားအမေရိကန်တွေအနေနဲ့သူတို့အပေါ်မတရားဖြင့်ဆက်ဆံခံရတယ်လို့ယူဆရင်မြို့တော်ဝင်ထံတိုင်ကြပြီးမြို့တော်ဝင်ကစုံစမ်းစစ်ဆေးတာမျိုးရဲတပ်ဖွဲ့အနေနဲ့မျက်မျှသက်သက်ဆက်ဆံအောင်ဆောင်ရွက်တာမျိုးတွေလည်းရှိပါတယ်ဒီလိုနဲ့တဖြည်းဖြည်းချင်းအစိုးရနဲ့လူထုကြားမှာယုံကြည်မှုတည်ဆောက်ကြရတာပါလူတွေအနေနဲ့စိတ်ရှင်းရှင်းထားဖို့စိတ်စေတနာကောင်းဖို့နဲ့စိတ်ရှည်ကြဖို့လည်းကျမတိုက်တွန်းပါတယ်။ဘာကြောင့်လဲဆိုတော့ယုံကြည်မှုတည်ဆောက်ဖို့အခြေယူရပြီးနှစ်ဖက်စလုံးပါဝင်ဖို့ကလည်းလိုအပ်တဲ့အတွက်ဖြစ်ပါတယ
်။
မြန်မာနိုင်ငံတိုင်းရင်းသားတွေအနေနဲ့လွတ်လပ်စွာအုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရဖို့ညွှန်မှန်းနေတာဆက်စုနေတဲ့ချင်ရှိနေပါသေးတယ်။ဒါပေမဲ့လည်းစိုးရိမ်မှုတချို့လည်းရှိပါသေးတယ်။အထူးသဖြင့်ကတော့မြန်မာတက်မတော်ဘက်ကဖြစ်ပါတယ်။ဒီလိုသာလွတ်လပ်စွာအုပ်ချုပ်ခွင့်တွေကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေပေးလိုက်မယ်ဆိုရင်ပြည်အောင်စုကြီးပြိုကွက်သွားလိမ့်မယ်လို့ပြောတာမျိုးတွေရှိပါသေးတယ်။ဒါခံလုံးတဲ့အကြောင်းပြချက်လို့ထင်ပါသလားခင်ဗျာ။
I didn't see any evidence that
တိုက်ပြီးပြိုကွဲသွားနိုင်တယ်ဆိုတဲ့အထောက်အထားမျိုးတော့ကျမမတွေ့မိပါဘူးလူတွေအနေနဲ့ဒန်းတူအခွင့်အရေးတွေရလာမယ်ဆိုရင်တိုက်တာခိုက်တာတွေလည်းပိုနှဲသွားမယ်ဆိုတဲ့ခံစားချက်မျိုးတွေနဲ့ရှိနေကြတဲ့အထောက်အထားမျိုးတွေကိုပဲပိုပြီးတွေ့မိပါတယ
်ခုဆိုရင်မြန်မာနိုင်ငံမှာအရသာအစိုးရတရတက်လာပါပြီအစိုးရအနေနဲ့မကြသေးရင်ငါဆက်လို့လက်နက်ကန်ပြပတ်တွေအဆုံးသတ်ရေးတနေငံလုံးတိုင်းတာနဲ့ညီရကန်တရခေါ်ယူချင်းပါတာလည်းရှိပါတယ်ဒါပေမဲ့လည်းတစ်ချိန်တည်းမှာတိုက်ပွဲတွေကလည်းဖြစ်နေတော့မှဒီလိုအခြေအနေမျိုးမှာစစ်မှန်တဲ့ဖရဲနိုင်ငံနဲ့ငင်းချင်းရအောင်လုပ်နိုင်မှာမလားခင်ဗ
ျ We met with several of the ceasefire groups and they talked to us about those concerns
ကျမတို့နဲ့တွေ့ဆုံခဲ့တဲ့အပြစ်ရက်လက်နက်ကိုင်အဖွဲ့တော်တော်များများကလည်းဒီလိုမျိုးစိုးရိမ်တဲ့သဘောထားတွေပြောကြပါတယ်အတူတကွပူးပေါင်းကြိုးပမ်းမယ်ဆိုရင်တိုက်ခိုက်မှုတချို့ကိုရပ်တန့်နိုင်လိမ့်မယ်ဆိုတဲ့ခံစားချက်မျိုးပေါ်ပေါက်စေခြင်းနဲ့ဆန္ဒတွေကိုလည်းသူတို့ကပြောကြပါတယ်စစ်တပ်အနေနဲ့ရက်သားအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေဖို့ကအရေးကြီးတယ်လို့ခန်းစားမိတဲ့အကြောင်းလဲကျမတို့နဲ့တွေ့ဆုံစကားပြောခဲ့တဲ့လူတော်တော်များများကပြောပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုမှရက်သားအစိုးရကစစ်တပ်ရဲ့အထက်မှာရှိနေတဲ့အုပ်ချုပ်မှုစနစ်နဲ့ပတ်သက်လို့ဆွေးနွေးဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမြန်မာနိုင်ငံမှာလည်းပေါ်ပေါက်လာမယ်ဆိုရင်အစိုးရအပေါ်လူထုကလည်းပိုပြီးယုံကြည်မှုရှိလာမှာဖြစ်ပါတယ
် People might have more trust in the government.
လက်စံတန်းမြို့တော်ဝန်ဟောင်းတယ်ရီဆာအိုက်ဇက်ကိုကိုအောင်လွင်ဦးတွေ့ဆုံမေးမြန်းခဲ့တာပါ။ကရင်ပြည်နယ်ကော့ကရိတ်မြို့တွင်ကကြေးရွာတချို့မှာတော့ဂျပန်အုံနှောက်အမေးရောင်ယောဂါကူးစက်နေတာကြောင့်ကလေးတချို့သေဆုံးနေပါတယ်။ကျန်းမာရေးဝန်ထမ်းတွေနဲ့အလှမ်းဝေးတဲ့ကြေးရွာတွေမှာဖြစ်နေတာကြောင့်လည်းကာကွယ်ရေးနဲ့ကုသရေးတွေမှာအခက်အခဲတွေရှိနေတဲ့အတွက်ဒေသခံတွေနဲ့ကျန်းမာရေးဝန်ထမ်းတွေကပါစိုးရိမ်နေကြတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲကကော့နွဲတတန်ကူကော့ဖလိုဂဒုထရေဘူးကြီးအစရှိတဲ့ကြေးရွာဆက်ရွာကျော်မှာအောက်တိုဘာလအထိဂျပန်အုံနှောက်အမျိုးပါရောင်ယောဂါကူးစက်မှုဖြစ်ပွားနေတဲ့အခြေအနေကိုတော့နယ်လက်စေကုဆရာဝန်တောက်တာထက်ကူကူလင်းကခုလိုပြောပါဗျာ
။က ဒီနေ့ကကျတော့ဟိုဂျူလိုင်နောက်တည်းကစဖြစ်တာဖာမာလည်းဖြစ်တယ်နိုင်ပွဲလည်းဖြစ်တယ်ကော့ကရိတ်လည်းဖြစ်တယ်အာပွန်ဘက်မှာလည်းနည်းနည်းဖြစ်တယ်ကော့ကရိတ်ဘက်ချမ်းမှာသူတို့ကအရင်အချိန်နေနဲ့ဒီယောဂလက္ခဏာဖြစ်လို့ဆေးရုံတက်ပြီးလို့ပြန်တက်တာဝါတဲ့ကလေးတွေရဲ့နောက်ဆက်တွဲဆူယိုးတွေဒီအုံနောက်မမှန်တော့တာတော့အဲ့ဒါတွေကိုဆူယိုးတွေသူတို့ကကြည့်ပြီးတော့အခုမှသူကပြန်ကြောက်လာကြတာပေါ့နော
်ဒီယောဂဇူလိုင်လကစပြီးတော့ကရင်ပြည်နယ်မှာစတင်ကူးစက်ပြန့်နှံ့လာတာဖြစ်ပြီးယောဂကြောင့်ကလေးငယ်တွေအသေးပြောက်ရှိခဲ့တယ်လို့ဒေါက်တာထက်ကူကူလင်းကဆက်ပြောပါတယ်
ဩဂတ်စတီစီရင်တော့ကလေးတွေမှာပဲသူက5ဦးဆုံးသွားတယ်ပေါ့နော်ဩဂတ်လောက်တော့40လောက်ထိသူတို့ဖြစ်ကြတယ်စင်းရ
ဂျပန်ဥနှောက်မြေပိုင်းရောက်ယောဂကာကွယ်ဆေးကိုတက်ဆိုင်ရာကျန်းမာရေးဌာနနဲ့ဆေးခန်းတွေမှာတော်ရောက်ဆေးထုတ်ရတာဖြစ်ပြီးလိုအပ်တဲ့ဆေးဝါးကိုတော့ဝယ်ယူရတယ်လို့တရံကူကြီးရွာအုပ်ချုပ်ရေးမှူးတော်နှင်းကြီးကပြောပါတယ
်ခုကတော့လူများကာကွယ်ဆေးထိုးတယ်ပေါ့နော်ဆိုတော့ဝယ်နိုင်လို့ရှိဝယ်ထိုးတယ်ပေါ့နော်မဝယ်မနိုင်လို့ရှိရင်တော့မထိုးရဘူးအဲ့ဒီဆေးကနန်းစမဆေးကမန်းတို့လည်းပြောကြတယ်ပေါ့နော်အဲ့ဒီယောဂကတော့ပမာပြီမှာကူလာပြီဒါမင်းတို့ဆေးကတော့ရှိတယ်ကာကွယ်ဆေးဝယ်ထိုးနိုင်လို့ရှိရင်တော့ဝယ်ထိုးပေါ့နော်တစ်လုံး4,000တဲ့အဲ့ဒါဝယ်ထိုးနိုင်တဲ့လူကတော့သူတို့ဆရာမဝမနဲ့ဆရာမတော့ဖားမှသွားယူကြတယ
်ဒီယောဂနဲ့ပတ်သက်ပြီးတော့ကျမ်းမာရေးဌာနပရိုဂရမ်တွေထဲမှာ2019ထဲမှာကာကွယ်ဆေးထိုးဖို့စီစဉ်ထားပေမဲ့လည်းလက်တလုံးယောဂဖြစ်ပွားခဲ့တာကြောင့်ကာကွယ်ကုသရေးမှာခက်ခဲဖြစ်သွားရတယ်လို့ဒေါက်တာထက်ကူကူလင်းကဆက်ပြောပါတယ
်ကျွန်တော်နိုင်ငံတော်အစ်အနေနဲ့စဉ်းစားလာပြီးသား2019ထဲမှာသူတို့ဒီဂျပန်နဲ့အတန်ဖလက်တစ်ဆေးကိုတနိုင်ငံလုံးတိုက်တာနဲ့ထည့်ဖို့ဒီမထည့်ခင်ကိုသူတို့စဉ်းစားလာနေတဲ့အချိန်တွဲမှာကိုဒီလိုဒီဖြစ်လာတော့အလားနည်းနည်းလေးရုတ်တရက်ဖြစ်သွားတာပေါ့နော်လုံးလုံးစေတော့ကုမ္ပဏီကမှာပဲဆေးပါထိုးရတာပေါ့နော်ဒီကလည်းသူကကုမ္ပဏီကလည်းရမ်းမမှားရဘူးဒီကလည်းလေဆေးကစားနေမှာလည်းမရှိဘူးဆိုတော့သူအေးလန်းချောင်းနဲ့ဆေးရတာဝေးလန်းချောင်းပြန်ဆေးရပြန်အဲ့ဒါတက်တလားပြန်တက်အောင်ပါလေ
ဂျပန်ဥနှောက်မြေပိုင်းရောက်ယောဂဟာချင်းကြောက်ဖြစ်ပွားတဲ့ယောဂဖြစ်သလိုအသက်အရွယ်မရွေးကူးစက်နိုင်ပေမဲ့ဇယ်နှစ်အောက်ကလေးရွယ်တွေအဖြစ်များဆုံးဖြစ်ပြီးယောဂကြောင့်ကိုယ်အင်္ဂါချုပ်ယွင်းမှုနဲ့စိတ်ပိုင်းဆိုင်ရာချုပ်ယွင်းမှုတို့ဖြစ်ပွားပြီးပုံမှန်ခြေနေကိုပြန်မရတော့တဲ့ခြေနေအထိရောက်နိုင်တယ်လို့ဒေါက်တာထက်ကူကူလင်းကပြောပါတယ်လက်ရှိမှာတော့ကော့ကရိတ်မြို့နယ်ကျန်းမာရေးဌာနအနေနဲ့ချိန်ပေါက်ပွားမှုမရှိအောင်ဆေးပက်ဖြန့်ချင်းလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့ကော့ကရိတ်မြို့နယ်ကျန်းမာရေးမှူးသူကပြောပါရယ်။ကရင်ပြည်နယ်မှာခုနှစ်သွင်းဂျပန်အုံနောက်မြေပားရောက်ယောဂဖြစ်ပွားမှုနှုတ်မြင့်မလာမှုဟာကော့ကရိတ်မြို့နယ်ပြင်လှိုင်းဘွဲမြို့နယ်ကြေးရွာတို့မှာလည်းအလားတူဖြစ်များလည်းရှိပြီးယောဂကြောင့်အသက်ဆုံးကျုံမှုတွေရှိနေတာကြောင့်ဒေသခံကြေးရွာသားတွေအနေနဲ့စိုးရိမ်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါရယ်ခင်ဗျာ။
အတူမှာဒီလိုမကြခဏကြားနေရတယ်ခိုးဆိုလူရဲ့မှုတွေချစ်ခင်လူတွေအကြအခက်မတင်လို့ခက်ရန်ဖြစ်ပွားရုံမကအကျန်းဖက်တက်ဖြတ်တဲ့အထိဒေါသပောက်ကွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတီမှုနဲ့စာဝင့်နေရေးကြက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစင်မြစ်တွေကိုကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-2-3-2-5-5-5-5 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ရပါရှင
်စနေနေ့ညတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်တောက်ကြနေညနေပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအဆုံးမသတ်ခင်မှာတရင်အချင်းချုပ်ကိုနှမ်းလောင်ကကြီးညာပေးပါဦးမယ်ရှင်
အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ၈ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲဟာသူ့အပေါ်မျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲဖြစ်တယ်လို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကနောက်မဆုံးရန်ပြောဆိုနေတာဟာခပ်ပပေါ်ရည်စရာကိစ္စတခုမဟုတ်ဘူးလို့ American သမ္မတ Barack Obama ကပြောလိုက်ပါတယ်။ရွေးကောက်ပွဲရလဒ်ကိုလက်ခံခြင်းမှလက်ခံမယ်လို့ထရမ့်ကပြောဆိုလာနေတာတွေဟာဒီမိုကရေစီအတွက်အန္တရာယ်ရှိတယ်လို့သမ္မတ Obama ကပြောပါတယ်။ဒီအတော်အတွင်းကြာပတင်းနေ့ညကနယူးယောက်မြို့မှာလုပ်တဲ့ရမုံဝေရှာညစာစာပွဲတခုမှာသမ္မတလောင်းနှစ်ဦးတယောက်နဲ့တယောက်အပြင်းထန်ထိုးနှက်ဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ဒီကြိမ်ကတော့ပုတ်ထုံးနေစကားစစ်ထိုးပွဲမှာလို့မဟုတ်ပဲဟာတနော်ပြီးတော့တစ်ဖက်နဲ့တစ်ဖက်အရင်ကအပြန်လာဆွဆွဲပြောဆိုခဲ့တဲ့စကားတွေကိုပြန်ထောက်ပြီးတော့ဝေဖန်တတ်ခဲ့ကြတာပါ။အီရတ်နိုင်ငံမော်ဆူးမြို့ကို IS စစ်သွေးကြော်ရိုက်လက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့လုပ်နေတဲ့စစ်စင်ရေးတွေဟာထင်ထားတာထက်ကိုပိုပြီးတော့မြန်နေလို့အီရတ်ဝန်ကြီးချုပ် Haider al-Abadi ကပြောလိုက်ပါတယ်။ IS သွေးကြွတွေကိုမော်ဆူးမြို့ကနေတိုက်ထုတ်ပြီးတဲ့နောက်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအနောက်နိုင်ငံနဲ့အရှေ့အလဲပိုင်းဒေသကနိုင်ငံခြားရေးဝန်ကြီးတွေ Paris မြို့မှာတွေ့ဆုံဆွေးနွေးကြစဉ်အတွင်းသူကအခုလိုပြောကြားလိုက်တာပါ။တပ်ဖွဲ့တွေဟာကျွန်တော်တို့ထင်ထားတာနဲ့ကိုပိုးပြီးတော့မြန်မြန်ဆန်ဆန်နဲ့ရှေ့ကိုတန်နိုင်ခဲ့တယ်လို့ကျွန်တော်တို့စီစဉ်ထားတဲ့စစ်စင်ရေးအစီအစဉ်ထက်လဲပိုးပြီးတော့မြန်မာတယ်လို့အပါဒီကပြောပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့ကိုတိုက်နေတာနဲ့ပတ်သက်ပြီးဆီးရီးယားနဲ့ရုရှားအစိုးရတွေကိုနိုင်ငံတကာအတိုင်းအဝိုင်းက PR တွေထပ်တိုးလိုက်ပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ခြမ်းကိုဘုံးကျဲတိုက်ခိုက်နေတာတွေကိုအဆုံးသတ်ပြီး
ကယ်ဆယ်ရေးအဖွဲ့တွေကိုမြို့ထဲကိုပေးဝင်ပြီးပိတ်မိနေတဲ့အရက်သားတွေမြို့ထဲကနေထွက်လို့ရအောင်ခွင့်ပြုဖို့စီးရီးယားနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံတို့ကိုနိုင်ငံတကာအတိုင်းအဝိုင်းကကြာရပလင်းနေမှာ PR တွေထပ်တိုးလိုက်တာပါ
တကြနေညနေခင်းသတင်းအချင်းချုပ်ကိုနန်းလောင်ကျင်ညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Mark Ferguson ဖြစ်ပါတယ် VOA ကထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို internet ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အဆုံးသတ်ပါရမရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်